းများနေတဲ့ Disney Plus Streaming ကတော့အမေရိကန်မှာ November 12ရက်နေ့ကစနေပြီးကိုသားညုံရေပထမဆုံးနေ့မှာပဲဝင်ဆောင်မှုယူတဲ့လူတွေကထင်ထားတာထက်အများကြီးများတယ်လို့ Disney ကုမ္ပဏီကပြောတယ်ရှင
်ဟုတ်တယ်မဆွမ်းမောက Disney ရုပ်ရှင်ကားတွေပြင် Iron Man တို့ Thor တို့လိုမျိုး Marvel က Super Hero ရုပ်ရှင်ကားတွေနောက် Star Wars တဲ့အဖြစ်ပွဲကားတွေပါကြည့်နိုင်မယ် Disney Plus ကိုအမေရိကန်၊ကနေဒါနဲ့ Netherlands နိုင်ငံတွေမှာ November 12ရက်မှာစပြီးတော့ဝင်ဆောင်မှုပြင်နေတာမဟုတ်လားဗျ
online ကနေပြီးတော့ရုပ်ရှင်တွေရုပ်တံစီးရီးတွေမှတ်တမ်းရုပ်ရှင်ကားတွေကိုဓာတ်ရိုက်ငှားကြည့်လို့ရတဲ့ streaming ဝင်ဆောင်မှုတွေကအခုနောက်ပိုင်းလူကြည့်ပိုများလာနေချိန်မှာ Disney ကုမ္ပဏီကလည်း Disney Plus ကိုမိတ်ဆက်တာရှင် Disney ဆိုတာကဒီ Mickey Mouse တို့ Minnie Mouse တို့ကိုဖန်တီးထားတဲ့ကုမ္ပဏီလေ Mary Poppins တို့ Sleeping Beauty တို့ Frozen တို့ Lion King တို့လိုကလေးရောလူကြီးတွေပါနှစ်သက်ကြတဲ့ကာတွန်းကားပေါင်းများစွာကိုဖန်တီးထုတ်လုပ်ပြခဲ့တဲ့ကုမ္ပဏီကြီးဆိုတော့အဲ့ဒီကုမ္ပဏီကလုပ်တဲ့ live streaming ဝင်ဆောင်မှုအသစ်ကိုစိတ်ဝင်စားစောင့်နေကြတာကြားပြီ
း Disney Plus ဝင်ဆောင်မှုပေးမယ်ဆိုတဲ့ကဘယ်တော့လဲလစဉ်ကြီးနှစ်စဉ်ကြီးဘယ်လောက်ပေးရမလဲဆိုတော့မင်းနေကြတဲ့သူတွေကလည်းမနည်းပါဘူး Now online streaming ဈေးကွက်ထဲမှာ12နှစ်လောက်ကြိုရောက်နေတဲ့ Netflix မှာပြနေတာတွေတဲ့ဘာတွေပိုထူးလာမလဲဘယ်လောက်ပိုကောင်းလဲလို့သိကြနေကြတာလေ
တခြား online streaming လုပ်ငန်းတွေထက်ကိုဘာထူးမလဲဆိုတာကို Walt Disney Animation Studio ကြီးရဲ့ဥက္ကဋ္ဌ Clark Spencer ကိုယ်တိုင်ပြောပြတာပဲနားထောင်ကြည့်ရအောင်ပ
ါ When you look at Disney Plus and you see the breadth of that library when you see that there's Disney Animation, Pixar Animation, there's Lucasfilm, there's Marvel, there's National Geographic and you think about the library
Disney Plus ကိုကြည့်မယ်ဆိုရင် Disney Animation ပါတယ် Pixar Animation ပါတယ် Lucasfilm ထုတ်လုပ်ရေးပါတယ် Marvel ပါတယ် National Geographic ပါတယ်အဲ့ဒီရိုက်ကူးထုတ်လုပ်ရေးလုပ်ငန်းတွေကလေထုတ်လုပ်ပြသခဲ့တဲ့ရုပ်ရှင်ကားမှတ်တမ်းရုပ်ရှင်ကားတွေကအများကြီးမှအများကြီးကိုကြည့်နိုင်ပါပ
ါသူပြောသွားတဲ့အတိုင်းပဲရှင် Disney Plus က Disney ကုမ္ပဏီကထုတ်လုပ်ပြသတဲ့ရုပ်ရှင်ကားတွေရုပ်တံစီးရီးတွေပဲမဟုတ်ဘူး Pixar Studio ကဖန်တီးထားတဲ့ Animation Cartoon ကားတွေဥပမာလူကြီးလူငယ်ကြိုက်တဲ့ Toy Story တို့ Monsters Inc. တို့လိုမျိုး Animation Cartoon ကားတွေအများကြီးပါမယ် Avengers တို့ Iron Man တို့ Thor တို့ Captain America တို့လိုမျိုး Marvel Super Hero ဇာတ်ကောင်တွေကိုရုပ်ရှင်ရိုက်ထားတဲ့ကားတွေပါမယ်။နောက်1989ခုနှစ်ထဲကစပြီးတော့ထုတ်လုပ်ပြသခဲ့တဲ့မူလ Classic Star Wars ရုပ်ရှင်ကားတွေအပါအဝင် Star Wars စတရာဇာတ်ကားတွေအားလုံးကိုကြည့်နိုင်မယ်။နောက် National Geographic ကုမ္ပဏီကရိုက်ကူးထားတဲ့ရုပ်ရှင်မှတ်တမ်းရုပ်ရှင်တွေကိုကြည့်နိုင်မယ်ဆိုတော့မနှင်းပါဘူးရှင်။နောက် Disney ဆိုတာကဒီမိသားစုဖြော်ပြရေးဖြစ်တာကြောင့်မလို့ညဉ့်ဉန်းရိုင်းပြတဲ့ပြောက်ွက်တွေပါတဲ့ R-rated ကားတွေ Disney မှာရှိနိုင်မှာမဟုတ်ဘူးတဲ့
1992ပိုင်းတွေကအမေရိကန်ပရိသတ်တွေရှိနေတဲ့ Star Wars ကို Disney Plus မှာပထမဆုံးရုပ်တံ series အနေနဲ့လည်းပြနေတယ်ဗျ The Mandalorian ဆိုတဲ့ Star Wars series episode တစ်ခုကိုဒေါ်လာတန်း100လောက်တော့မှအကုန်ခံပြီးတော့ရိုက်ထားတာတဲ့ Galactic Empire ကြီးပြိုကွဲသွားပြီးတော့ First Order အာဏာရှင်တွေပေါ်လာခြင်းဆက်ကြားကာလကိုအခြေခံပြီးတော့The Mandalorian ကိုဇာတ်အိမ်တည်ထားတာဗ
ျ Lucasfilm ကဖန်တီးတဲ့ Mandalorian ကိုရုပ်ရှင်ကားအနေနဲ့မဟုတ်ဘဲ online ပေါ်မှာပဲ streaming လုပ်ကြည့်နိုင်မယ်ပထမဆုံး Star Wars ရုပ်တံ series မျိုးတစ်ကမ္ဘာလုံးက Star Wars ပရိသတ်တွေကစိတ်ကိုစိတ်ဝင်စားကြတာအဲ့ဒါကြောင့် Disney Plus ကို American, Canada နဲ့ Netherlands သုံးနိုင်ငံမှာပဲဝင်ဆောင်မှုစပြီးတော့ခြံနဲ့နိုင်ငံတွေကပရိသတ်တွေကစိတ်မကျေနပ်ကြဘူးလေ
အခုလိုမျိုးလူကြိုက်များကြော်ကြတဲ့ရုပ်ရှင်တွေရုပ်တံဇာတ်လမ်းတွေတွေမှတ်တမ်းရုပ်ရှင်တွေကို Disney Plus ဝင်ဆောင်မှုယူထားတဲ့သူတိုင်းကြိုက်တဲ့အချိန်မှာချိန်မြေးကြည့်နိုင်မယ်ပြင် Disney ကုမ္ပဏီကဖန်တီးတဲ့ရုပ်ရှင်တွေကိုလည်းအကန့်အသတ်မရှိကြည့်နိုင်ကြမှာမဟုတ်လို့တခြားဝန်ဆောင်မှုတွေထက်သူ့ Disney ကထူးတယ်လို့ Clark Spencer ကအခုလိုပြောပါတယ်
Obviously there'll be a lot of players out there but I think for us having that depth of that library and the storytelling talent
တခြား online streaming လုပ်ငန်းတွေအားကြီးရှိမှသိကြပါတယ်ဒါပေမဲ့ Disney Plus မှာကအမျိုးအစားမျိုးစုံရုပ်ရှင်ကားတွေကိုကြည့်နိုင်ကြမယ့်အပြင်ဇာတ်လမ်းတွေကိုတူမတူအောင်တရုပ်ဖော်ပြနိုင်တဲ့ Disney Studio ရဲ့ထူးခြားမှုကတခြားဝန်ဆောင်မှုတွေနဲ့ကွဲပြားထူးခြားနေလိမ့်မယ်လို့ကျွန်တော်ထင်ပါတယ်
။ Online ပေါ်မှာဓာတ်ရိုက် Streaming ဝန်ဆောင်မှုပေးနေတဲ့လုပ်ငန်းတွေမှာလက်ရှိလူကြည့်အများဆုံးက Netflix ဝန်ဆောင်မှုပါ။မြန်မာနိုင်ငံအပါအဝင်ကမ္ဘာတစ်ဝန်းမှာ Netflix ဝန်ဆောင်မှုယူထားသူကအခု2019ခုနှစ်အတွင်းမှာ360လောက်ရှိတယ်လို့ New York Times သတင်းစာဆောင်းပါးတစ်ပုဒ်မှာဖော်ပြပါတယ်။Amazon ရဲ့ဒီ Amazon Prime ဝင်ဆောင်မှုယူထားသူကလည်းတန်း100လောက်ရှိတယ်။နောက် Hulu Streaming ဝင်ဆောင်မှုယူပြီးရုပ်ရှင်ကြည့်သူကလည်းတန်း30လောက်ရှိတယ်တဲ့။ဝင်ဆောင်မှုတိုင်းမှာဒီထူးထူးခြားခြား content တွေရှိနေတော့သူပြိတ္တနဲ့တူပဲ Apple ကုမ္ပဏီကလည်း Apple TV Plus ဆိုပြီးတော့မှ Disney Plus ချက်ကိုရပ်ပိုင်းမဲ့ဆော်ပြီး Streaming ဝင်ဆောင်မှုအသစ်ကိုစခဲ့သေးတယ်
။အဲ့ဒါကြောင့်မလို့အခုလည်း Disney Plus ဝင်ဆောင်မှုကိုစိတ်ဝင်စားလို့အရင်ယူထားပြီးသားဝင်ဆောင်မှုတွေဖြတ်မလားဆိုတော့လည်းမဖြတ်ဘူးလို့ Disney ပြိတ္တ Kitland Casino ကပြောတာဗျ။
I don't think I'm going to quit it. I think I'm just going to add on cuz I watched like from Hulu I watched some shows.
Tomorrow Netflix ဝင်ဆောင်မှုကိုဖြတ်ပြစ်မယ်မထင်ပါဘူး. Disney Plus ကိုပဲဝင်ဆောင်မှုထပ်ယူပြစ်မယ်လို့ထင်ပါတယ်. ဟူလူကိုလည်းကျမကြည့်ပြတယ် Netflix ကတချို့အစီအစဉ်တွေကိုလည်းကြည့်ပြပါတယ်အခုဆိုရင် Disney ကနေလည်းကြည့်ပြအောင်ပါ
Disney ရုပ်ရှင် Frozen ပရိသတ်တယောက်ကလည်း Disney Plus မှာမှာကြည့်နိုင်တဲ့အစီအစဉ်တွေကြောင့်ဝန်ဆောင်မှုယူဖို့စိတ်ဝင်စားနေတယ်ဗ
ျ I think so it's like a Netflix but for Disney from what I understand and I heard they're going to do a Frozen
Netflix လို့ဒါပေမဲ့ Disney ကလို့ကျမနားလည်ထားပါတယ်ဖိုးစံရုပ်ရှင်ကားကိုဘယ်လိုရိုက်မလဲဆိုရဲမှတ်တမ်းရုပ်ရှင်ပြမယ်လို့ကြားသိထားတော့အဲ့ဒါကိုကြည့်ရဖို့ကျွန်မစိတ်လှုပ်ရှားနေပါတယ
် Disney Plus ဝင်ဆောင်မှုကိုလောက်စင်ကြီးပေးယူမယ်ဆိုရင်တစ်လောက် American Dollar 9 Dollar ပေးရမယ်တစ်နှစ်ဝင်ဆောင်မှုယူမယ်ဆိုရင်တော့တစ်နှစ်ကို Dollar 80ပေးရပါမယ်အခုလိုမျိုး Online Streaming ဝင်ဆောင်မှုတစ်ခုပြီးတစ်ခုပေါ်လာတော့ပုံမှန်ရုပ်တံအစီအစဉ်တွေဂျိုရုကတဆင့်ပြတဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုကြည့်ရတူပို့ပို့ပြီးတော့နှဲသွားမယ်လို့လေးလာသူတွေကခံမှန်းကြပါတယ်2020ခုနှစ်လောက်ကြာလို့ရှိရင် American 9ယောက်မှတယောက်က TV ကလာတဲ့အစီအစဉ်တွေကိုကြီးကြတော့မှမဟုတ်ဘူးလို့ကြိုတွက်ထားတဲ့ကိုသားညုံရ
။ Cable TV အခပြီးရုပ်တံလိုင်းညမှာတော့ပိတ်သက်ကခံနေတော့မှပြ။ Game of Thrones ဆိုဒီ HBO ကရိုက်တဲ့ရုပ်တံ series မျိုးတွေကြောင့်မလို့အခပြီးရုပ်တံလိုင်းတွေရဲ့ပိတ်သက်တွေကလည်းခိုင်မာအားပေးနေကြတော့မယ်။အဲဒါကြောင့်မလို့ Disney Plus အနေနဲ့ရည်ချေပိတ်သက်တွေရှိနေဘူးတော့လုပ်ဖို့လိုတယ်လို့အကြံပြုကြတယ်မဆင်တော့
ပါဘူး။ Disney Company ကတော့9နှစ်အတွင်းမှာဒီ Disney ပိတ်သက်တန်း60ကနေပြီးတော့တန်း90ကြာရမယ်လို့တွက်ထားတာပဲရှင်။အခုလိုမျိုး streaming ဝင်ဆောင်မှုတွေကြောင့် internet ချိတ်ဆက်နိုင်တဲ့ 4K TV တွေလည်းသူ့ထက်မှာအခြေသေးကအောင်စမ်းသပ်အောင်ထွင်နေကြရတယ်လေ။ Apple TV လိုမျိုး streaming media player တွေကလည်းရှိလာပါတယ်။ Disney Plus ဝင်ဆောင်မှုကို TV ပေါ်မှာရှိနိုင်တယ်လို့ computer ပေါ်မှာလည်းရှိနိုင်တယ်။ mobile လက်ကင်ဖုန်းတွေ tablet computer တွေပေါ်ကလည်းရှိနိုင်ပါမယ်။ဒါပေမဲ့က PS4 တို့ Xbox One တို့လိုမျိုးဂိမ်းကစားတဲ့ဆက်တွေကနေလည်း streaming လုပ်ပြီးတော့ရှိနိုင်မှာဖြစ်ပါတယ်ရှင်။